မြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်နေတဲ့ပြည်ပခါတွေဟာအာဆီယံအဖွဲ့အတွက်ကင်တွယ်ဖြည့်ရှင်မှုခက်ခဲတဲ့ပြဿနာဖြစ်ပြီးတော့အချိန်မြင့်ပြီးတော့မှာဖြစ်ပေါ်လာနေတဲ့တိုက်ပွဲတွေအဆုံးသတ်ရေးဦးတည်စေတဲ့ဒေါက်တာမှုမရနိုင်မဲဖြစ်နေပါတယ်လို့ဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာကဒီကနေ့ပြောကြားလိုက်ပါတယ်။အာဆီယံအနေနဲ့မြန်မာအရေးကိုကင်တွယ်ဖြည့်ရှင် င်းပတ်တွေအတွင်းထွက်ပေါ်လာတဲ့သတင်းချက်လက်အရစစ်ကောင်စီဟာသူတို့တပ်ဖွဲ့ရဲ့ထောက်ခံမှုကျဆင်းလာတယ်ဆိုပြီးသမ္မတကပြောပါရယ်မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းလိုက်တဲ့နောက်ပိုင်းပြည်တွင်းနေရဲစွန့်ခွာထွက်ပြေးရသူကတသန်းကျော်ရှိသွားပြီဖြစ်ပါရယ်ရှင်